နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အိမ်ကိုဒီကနေ့မတ်လ20ရက်နေ့ကလေလံတင်ရောက်ချခဲ့တာမှာလေလံဆွဲတဲ့သူမရှိခဲ့တဲ့အတွက်လေလံပွဲမအောင်မြင်ခဲ့ပါဘူး။လေလံကျန်းကင်းစည်ကိုမြန်မာကျပ်ငွေ315ဘီလီယံအမေရိကန်ဒေါ်လာတန်90ဝန်းကျင်နဲ့စတင်ခဲ့ပေမဲ့လေလံဆွဲမဲ့သူမရှိခဲ့တဲ့အတွက်လေလံပွဲမအောင်မြင်ကြောင်းကိုလေလံစီမံခန့်ခွဲတဲ့ဘီလစ်အရာရှိကဒေါက်ဆန်းစုကြည်ရဲ့ခြံရှိမှာပဲကြေညာခဲ့တာပါ။အကျေဝန်အပြင်နှစ်ဧကနီးပါးရှိတဲ့ဒီချံကိုလေလံဆွဲဝဲမှုမရှိတဲ့အတွက်ကြောင့်အခုတစ်ကြိမ်ကျင်းပတဲ့လေလံပွဲပြီးဆုံးကြောင်းကြေညာခဲ့ပြီးတော့နောက်ထပ်လေလံပွဲကိုထပ်လုပ်သွားမယ်လို့ပြောပေမဲ့ဘယ်နေ့မှထပ်လုပ်မယ်ဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိပါဘူး။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ခြံအမှတ်54ခြံထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အတွက်မြည်သူတဦးတယောက်ကမှရောင်းချခြင်းရောင်းချရန်စူးစမ်းခြင်းဖြည့်ဆည်းခြင်းဖြည့်ဆည်းရန်စူးစမ်းခြင်းပုံပြောင်းခြင်းပြင်ဆင်ခြင်းမပြုလုပ်ဖို့ကိုတားမြစ်ထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့နေရာအမေရိကန်သမ္မတအိုဘားမာနိုင်ငံသားကြီးဝင်ကြီးဟောင်းဖြစ်တဲ့ဟီလာရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့သမိုင်းဝင်အိမ်လေးဖြစ်ပါရဲ့ရှင်။